ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအန်နန်ဟာလာမယ့်သတင်းတစ်ပတ်မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့ရခိုင်ပြည်နယ်ကိုနှစ်ရက်တာသွားရောက်ဖို့စီစဉ်ထားပါတယ်။ခီးစဉ်အတွင်းရခိုင်ပြည်နယ်တဲကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မတီရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကိုမတ်တကီထိုက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြအောင်ပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အကြီးအကဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဝင်တွေမြန်မာနိုင်ငံကိုနောက်သတင်းပတ်အတွင်းမှာရောက်ရှိလာမှာဖြစ်ပြီးရခိုင်ပြည်နယ်အရေးသက်ဆိုင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့အစီအစဉ်ရှိပါတယ်။ရခိုင်ပြည်နယ်အစိုးရရဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါဗျ။ဟုတ
်ပါတယ်။6ရက်နေ့လာပါမယ်။6ရက်နေ့6ရက်9ရက်အစီအစဉ်ကတော့ตัวเนี่ยดีคอมมิชชั่นมาบาเนี่ยอพเพบอกคอมมิชชั่นตะกั่วลงตะไคบีเนี่ยโหลามาป่ะแล้วพี่ดิมาชื่อไอ้สิทธิ์โกดาอารมณ์เนี่ยลาพี่ดาเมสเสร็จดาป่ะเมสเสร็จดาถ้าพี่ชื่อเนี่ยตัวก็เปลี่ยนมาป่ะเอ้มีแต่คาจะมาตะนูซีเซนมาเหมือนเปียอะกูก็ตะนูไม่ซีเซนได้ป่ะเนี่ยโหลามีแต่ฉิงจะมาเว้ยအဲ့ကျွန်တော်စီစဉ်ပါမယ်ကျွန်တော်သိကြတာလို့ပြည်မနေရလို့ကျွန်တော်စီစဉ်ပါမယ
်ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းအဝိုင်းနှစ်ခုကြားနှစ်နဲ့ချီတရှိလာတဲ့အကြက်တဲကိုဖြည့်ရှင်းဖို့အတွက်နီးလန်းရှာနေတဲ့မြန်မာအစိုးရကရခိုင်အရေးအကြံပေးကော်မရှင်ကိုဖွဲ့စည်းဖို့စီစဉ်တာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်ပြီးနိုင်ငံခြားသား3ဦးပြည်တွင်းကပုဂ္ဂိုလ်6ဦးစုစုပေါင်းအဖွဲ့ဝင်9ဦးပါကော်မရှင်ကရခိုင်အရေးနဲ့ပတ်သက်ပြီးတစ်နှစ်အတွင်းအစီရင်ခံတင်ပြဖို့ဖြစ်ပါတယ်ကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ခီးစဉ်အတွင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလဲရခိုင်ပြည်နယ်အစိုးရရဲ့အတွင်းရေးမှူးဦးတင်မောင်ဆွေကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကတော့ဟိုစိတ်ကိုယ်တော်ဆိုတော့အကုန်လုံးပဲပေါ့နော်ရခိုင်ပါတီရဟုတ်ပါဘူးအကုန်လုံးပါပဲကျွန်တော်အကုန်လုံးနဲ့တွေ့ဆုံပါတယ်တွေ့ဆုံတဲ့အခါမှာတော့ဘယ်လိုဒီတော့ဒီကော်မရှင်ဥက္ကဋ္ဌတို့နေနေတော့အဲဆုံးဟိုမိတ်ဆက်တဲ့သဘောပါပဲဒီရောက်ဒီလာပြီးတော့တွေ့ဆုံဒါရောက်ပြီးတော့မိတ်ဆက်တဲ့အဲ့ဒီတော့ဒီမှာသူကအမြင်နေမှာလဲဟုတ်ပါဘူးကျွန်တော်တော့ဒီမှာရှိရကျွန်တော်တိုင်းသားတွေနဲ့ဖွဲ့စည်းထားတဲ့ကျွန်내တိုင်းသားကော်မရှင်ပုံဝင်နေပဲ user ဆက်ပြီးတော့လုပ်လို့တော်တာဖြစ်ပ
ါရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်မှာနိုင်ငံသားတွေပါဝင်ဖွဲ့စည်းတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တွင်းအမတ်နေရာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP အပါအဝင်အရင်အစိုးရဟောင်းဖြစ်တဲ့ပြည်ထောင်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီတို့လိုနိုင်ငံရေးပါတီတချို့ကလည်းကန့်ကွက်ကြပါတယ်ရခိုင်ပြည်နယ်အစိုးရကတော့အခုကော်မရှင်ကိုအပြုသဘောလက်ခံကြိုးဆိုတယ်လို့ပြောပါတယ်
။ဟုတ်ဒါဆိုအပြုသဘောဆောင်တဲ့ကော်မရှင်ဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကတော့ကြိုးဆိုပါတယ်။ဒါကတော့ဒီဟာနဲ့ပတ်သက်ပြီးတော့ဆန့်ကျင်တဲ့အုပ်စုတွေလည်းရှိပါတယ်။ဆန့်ကျင်နေကြရည်လည်းရှိပါတယ်။ဒါဘယ်လိုပဲဖြစ်ဖြစ်ဒါအလုံးကတော့ဒါဟိုအပြုသဘောဆောင်ပြီးတော့အကောင်းဆုံးရှိမယ်လို့ပဲဒါမျှော်လင့်ထားကြပ
ါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှနိုင်ငံခြားသားတွေပါဝင်တာဟာပြည်ရင်းရေးကိုနိုင်ငံတကာအရေးသဖွယ်ဖြစ်သွားစေနိုင်တဲ့ဆိုတဲ့ဆိုရင်ချက်နဲ့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်မှာအရေးကြီးအဆိုတင်သွင်းထားတာဖြစ်ပြီးဒီကိစ္စကိုဆွေးနွေးချဖို့လည်းရှိနေပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့မှာတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရမြန်မာနိုင်ငံချက်ချင်းဒီအသင်းနှာရက်ကဒေါက်တာတာလှရွှေမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတီတာရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းရန်ကုန်ရဲ့ဥက္ကဋ္ဌဒေါ်စောခင်တင်တို့နဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်ဆလမ်ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်သံအမတ်ကြီးဟောင်းလက်တီတီယာဘန်ဒန်အာဆန်တို့ပါဝင်ပြီးမြန်မာနိုင်ငံသား6ဦးနိုင်ငံခြားသား3ဦးတို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်